ဇွန်လ2ရက်နေ့ကျရင်စင်ကာပူမှာလုပ်ဖို့စီစဉ်ထားတဲ့နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းနဲ့ထိပ်တီးအစည်းအဝေးကိုသမ္မတဒေါ်လင်ဆမ်ကဖြတ်လိုက်တဲ့ပေါ်နောက်ကိုရီးယားရဲ့တုံ့ပြန်မှုကအေးဆေးပြည်နေပြီးပြည်ပြည်လည်လည်တည်တံမျိုးပေါက်ပါတယ်။နောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာထားတဲ့နောက်ကိုရီးယားဒုတိယနိုင်ငံသားရဲ့ဝန်ကြီးကင်ကိုင်ကွမ်းရဲ့ထုတ်ပြန်ချက်မှာသမိုင်းဝင်အမေရိကန်နောက်ကိုရီးယားထိပ်တီးအစည်းအဝေးတက်လာဖို့တခြားဘယ်သမရနဲ့မှမတူတဲ့သမရထွန်းရဲ့ဂျူပန်အာထုံမှုတွေပေါ်ကျွန်တော်တို့အထူးပဲအလေးနဲ့ထားပါတယ်။ကြေညာရီကိုအချိန်မီနီးလည်းမရဖြစ်ရှင်းရေးအတွက်ကျွန်တော်တို့လမ်းဖွင့်ထားတယ်ဆိုတာအမေရိကန်ပြည်တော်စုကိုကျွန်တော်တို့ထပ်ပြောလိုက်ပါတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာကမ္ဘာရဲ့ဆန္ဒတွေနဲ့မကိုက်ညီတဲ့ထိပ်တီးအစည်းအဝေးဖြစ်ဖို့ကင်ဂျွန်ဝန်းကအစွမ်းကုန်အားထုတ်ခဲ့တယ်လို့လည်းပြောထားပါတယ်။မြောက်ကိုရီးယားဘက်ကမကြာသေးခင်ရက်တွေပြောဆိုထားတာတွေကိုထောက်ပြပြီးတော့ထိပ်တီးအစည်းအဝေးကိုသမ္မတထရန့်ကဖျက်ပစ်လိုက်တာပါ။ဒါဟာမြောက်ကိုရီးယားအတွက်ကြီးမားတဲ့နောက်ဆုံးပြန်လည်မှုတစ်ခုဖြစ်ပြီးကမ္ဘာကြီးအတွက်လည်းအလားတူပါပဲလို့သမ္မတထရန့်ကအင်ဂျီရိုရူးစဝဲခံမှာတတဗရီနေ့နေ့လယ်ပိုင်းကပြောပါတယ်